ယနေ့ခေတ်တန်ခါများတယ်လီဖုန်းသုံးခြင်းစတီးသပိတ်သုံးခြင်းစတဲ့အပြုမူများဝီနီးနဲ့ညီညွတ်မှုရှိပါလားရှင်ဗျာ
သုံးယုံနဲ့ကတော့သူကအပြစ်လို့ပြောလို့မရဘူးသူသုံးတဲ့ဟာတွေကဝီနီးစီကန်ဘက်ကိုကိုချင်းတရားဘက်ကိုဖောက်ပြက်တဲ့နေရာမှာသုံးတာလား
မှန်ပါဗျာ
ဟုတ်တယ်မလားတယောက်နဲ့တယောက်လမ်းဆက်သွယ်ပြီးတာချောင်းနာချောင်းပြောတာတို့ဟိုတယ်လီဖုန်းနဲ့ဆက်ပြီးတရားဟောတာတို့မဖြစ်နိုင်ဘူးလား
ဖြစ်နိုင်ပါတယ်ဗျာ
ကောင်းတာပြောတာရောမဖြစ်နိုင်ဘူ
းဖြစ်နိုင်ပါတယ်
အဲကောင်းတဲ့ဘက်သုံးလို့ရှိရင်တော့ဟိုအပြစ်လို့ပြောလို့မရဘူ
းမှန်ပါဗျာ
မကောင်းတဲ့ဘက်အဲ့တော့သူသုံးတဲ့သုံးပုံသုံးနည်းကိုပဲချိန်ပြီးတော့ဟိုသုံးတဲ့မသုံးတဲ့ကိုတတ်မှတ်ရမှာဖြစ်တယ်ပေါ့နော
်မှန်ပါဗျာ
မြတ်စွာဘုရားခွင့်ပြုခဲ့တဲ့တပိတ်ကတော့တန်တပိတ်နဲ့မြေတပိတ်ပဲ
မှန်ပါဗျာ
အဲ့ဒီတန်တပိတ်နဲ့မြေတပိတ်ကိုခွင့်ပြုခဲ့တာဖြစ်တော့ကြောင်းတန်နဲ့လုတ်တယ်ဆိုတဲ့အခြေခံစတိဟာတန်ကဖြစ်တယ်လို့ဆိုရင်တော့ဒါကတော့ဟိုသုံးလို့ရတယ်လို့ပြောနိုင်တယ်ပေါ့
ဒီမှာ
တန်ကိုအခြေခံထားတာဆိုရင်သုံးလို့ရတယ်အခုခေတ်လုံနေတဲ့ယွန်းတပိတ်ဆိုတာလည်းရှိတယ်အဲ့ဒါတော့မသုံးအောင
်ယွန်းတပိတ်ကမသုံးအ
ောင်နည်းနဲ့လုတ်ထားနေပါလေ
ဒီမှာ
အဲ့ဒါမသုံးသင့်ဘူ
းဒီမှာဖြစ
်အဖုံးကိုပြောတာမဟုတ်တပိတ်တလေးလုံးပြောတာတပိတ်လုံးဟာတန်နဲ့လုတ်တာမဟုတ်ဘူးမြေကြီးနဲ့လုတ်တာမဟုတ်ဘူးဆိုရင်ယောက်ျားပြခွင့်ပြုတာကတန်နဲ့မြေကြီးနဲ့ဒီနှစ်ခုပဲခွင့်ပြုခဲ့တာဖြစ်လို့ဒီနှစ်ခုပဲသုံးသင့်တယ်သောသောစတီးတပိတ်ကဝင်းဝင်းလဲလဲအယောင်ကြီးဖြစ်နေတယ်ဟိုမြေတပိတ်တို့ဘာတို့ကမီးဖုတ်ထားတာဆိုတော့သူကအယောင်မဲတယ်ပေါ့မှန
်ပါ
ဗျာဟိုစတီးတပိတ်လဲတုံးညင်ဝီနီစကန်ကိုလိုက်လာတဲ့အဲတန်ကအချို့ကြတော့ဘုန်းကြီးအချို့ကြတော့ဒီစတီးကိုစီတုပ်ပြီးတော့မဲအောင်ဖုတ်ပြီးတော့တုံးညတယ
်မှန်ပါဗျာ
ဒီအယောင်ကြီးတော့မတုံးညဘူးပေါ့နော
်မှန်ပါဗျာ
အဲ့တော့စတီးဟာတန်ဆိုလို့ရှိရင်တော့အတက်ထဲမှာတော့အကျုံးဝင်ပါတယ်မှန်ပါဗျ
ာ
သို့တော့အယောင်တစ်ခုပဲစဉ်းစားရမှာပေါ့နော
်မှန်ပါဗျာမှန်ပါ